လသမဂလူခွင့်ရေးအထူးကိုယ်စားလှယ်သောမတ်အိုဟေးကင်တာနာချင်းပြည်နယ်ကိုလာရောက်တဲ့အချိန်မှာချင်းပြည်သူလူထုအနေနဲ့လူခွင့်ရေးနိုင်ငံရေးနဲ့စီးပွားရေးကိစ္စတွေကိုတင်ပြစရာရှိတယ်လို့ချင်းဒေတာဖွံ့ဖြိုးရေးလှုပ်ရှားနေသူတူကဆိုပါတယ်အဓိကအဖြစ်ကတော့ခရီးယန်ဘာသာဝင်ချင်းပြည်သူတွေရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့ဗုဒ္ဓဘာသာဇေဒီပထိုးတွေတိဆောက်တာမျိုးမလုပ်စေချင်ဘူးလို့ဆိုပါတယ်ချင်းလူတို့ဖွံ့ဖြိုးရေးကွန်ရက်အဖွဲ့အစည်းရဲ့ဒုတိယတာဝန်ခံဖြစ်တဲ့ကိုဆိုင်မွန်ကခုလိုပြောကြားခဲ့ပါတယ်ရှင်
။ကျွန်တော်အခုချင်းပြည်နယ်မှာအခုပြည်ထနာကတော့လောခွန်ရေးပိုင်းမှာရှိရှိဟိုဘာသာရေးပိုင်းမှာပေါ့နော်။ခုလိုတော့ရှေဖလာမြို့နယ်မှာပေါ့နော်။ဟိုအခုလိုတော့ရှေပြည်သူလူထုတွေကဖလာပြည်သူလူထုတွေကစီတီမဆောက်ချင်းလူစီတီမကြဲကြောက်ဘူးပေါ့နော်။ဒါပေမဲ့အစိုးရကနေပြီးတော့တို့ကစီတီတွေပါတွေလာဆောက်ချင်းကြတာပေါ့နော်ပီတီသူတို့ရဲ့စာနာကိုမကြည့်ဘူးလိလူရှုထားတယ်ကျွန်တော်အဲ့လိုအကြတယ်နောက်ပြီးတော့အခု CNF နဲ့အစိုးရတွေကအပိခတ်သက်စဲလောထားပြီးလောထားတော့ညာလည်းပဲဟိုတခြားဟိုဇုံမီဖြစ်မှရှိလို့ရှိရင်မလို့ချင်းဘူးတွေကအစိုးရက CNF ကိုမလို့ချင်းဘူးဒေတာခံကြုံမိလို့သူရဲ့ဟိုစန္ဒကူနားထောင်ပြီးဖူတဲ့လူရဘောအဲလိုရှိလို့ရှိရင်ညီငွေမှုပုံမှုရှိရမှာပေါ့နော်အဲလိုနားထောင်လို့ရှိအခုမစ္စတာကင်တနာကူလာနေရှိလို့ရှိရင်သူကဘာသာကြီးပဲမှာရောပြီးသူကြမှာမငင်းငွန်တာတွေစုံစမ်းပြီးတော့မှအစိုးရရှိမှာတင်ပြရင်ဘယ်လိုပြောမလဲကျွန်တော်ရဲ့အခြေပေါ်လားကျွန်တော်ရဲ့စာနာကအဲ့လိုပဲကျွန်တော်မြင်တယ
်အလားတူစွာပဲချင်းပြည်နယ်တီးတိမ်မြို့နယ်မွဲလ်တောင်နီကယ်တပ်တူစီမံကိန်းနဲ့ပတ်သက်ပြီးတော့လဲမစ္စတာကင်တာနာကိုတင်ပြလိုတယ်လို့ဆိုပါတယ်ဒီစီမံကိန်းဟာလောလောဆယ်မှာတော့ချင်းပြည်သူပြည်သားတွေအတွက်အကျိုးမရှိနိုင်တဲ့အတွက်ကြောင့်မလို့စစ်မှန်တဲ့ဒီမိုကရေစီထွန်းကားလာတဲ့အခါကျမှပဲလှုပ်ဆောင်တဲ့လို့ကိုဆိုင်မွန်ကအခုလိုဆက်ပြောပါတယ
်နီကယ်တူစီမံကိန်းပေါ်တဲ့ပြည်တော်မြွေတောင်ပေါ်တော့ဟိုချင်းပြည်နယ်မြောက်ပိုင်းတည်းမြို့နယ်တည်းမြို့နယ်မှာရှိတဲ့မြွေတောင်အစ္စကူကမ္ပဏီပြည်သူလူထုတွေကဒီရောက်မှအခုလောလောဆယ်မှာမလို့ခရှိခြင်းဘူးဒါပေမဲ့အစိုးရနဲ့ကမ္ပဏီတွေကတရုတ်ကမ္ပဏီတွေကသူတို့လက်မထိုးပြီးတော့မှလာလို့မယ်ဆိုပြီးတော့သူတို့ဟိုတဘောတူထားတာရှိတယ်ဒါပေမဲ့ချင်းပြည်သူတွေကတော့အဲ့ဒါလောလောဆယ်မလို့ခရှိခြင်းဘူးပေါ့နော်တကယ်မြန်မာနိုင်ငံမှာတကယ်ဒီမိုကရေစီမဟုတ်တည်ဘူးပေါ့နော်ဟိုပြည်သူလူထုအတွက်အကျိုးမရှိတည်ဘူးပေါ့နော
်မစ္စတာကင်ဒါနာဟာမြန်မာနိုင်ငံခုနှစ်ကြိမ်မြောက်ကူပြန်လည်ရောက်ရှိလာတာဖြစ်ပါတယ်အခုခါမှာတော့မစ္စတာကင်ဒါနာဟာရခိုင်ပြည်နယ်ကိုတွားရောက်နေပြီးတော့ကချင်ပြည်နယ်နဲ့ချင်းပြည်နယ်ကိုလည်းကွင်းဆင်းလေ့လာအောင်မှာဖြစ်ပါတယ်တောက်ကြနေမှာတွားရောက်မဲ့ချင်းပြည်နယ်ခီးစဉ်ဟာဆိုရင်တော့မစ္စတာကင်ဒါနာအနေနဲ့ပထမအဦးဆုံးအကြိမ်တွားရောက်မဲ့ခီးစဉ်လေးဖြစ်ပါတယ်ရှင်